ရခိုင်ပြည်နယ်လွှတ်တော်မှမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကဦးညီပူကိုရခိုင်ပြည်နယ်ဝန်ကြီးချုပ်အဖြစ်ဒီကနေ့ချိန်ညားတဲ့အချိန်မှာရခိုင်အမျိုးသားပါတီကပြည်နယ်လွှတ်တော်အမတ်တွေအလုံးလွှတ်တော်တွေကထွက်ခွာခဲ့ကြပါတယ်။ရခိုင်ပြည်နယ်တွင်းကမဲဆန္ဒနဲ့အများစုမှအနိုင်ရထားတဲ့ရခိုင်အမျိုးသားပါတီအနေနဲ့ပြည်နယ်အစိုးရအဖွဲ့ကိုဥဆောင်ဖွဲ့စည်းခွင့်မရရင်ဘယ်အစိုးရအဖွဲ့မှမပါဝင်မှာမဟုတ်ဘဲအတိုက်အခံအဖြစ်ရပ်တည်သွားမယ်ဆိုတဲ့ ANP ပါတီရဲ့ချိန်ညားချက်ထွက်ပေါ်ပြီးနောက်ပိုင်းအခုလိုလွှတ်တော်တွင်သဘိမ့်မှောက်မှုမျိုးဖြစ်လာတာပါ။အပြည့်အစုံကတော့ VOA သတင်းတောက်မမြင့်မြင့်ခိုင်ကတင်ပြပေးပါမယ်ရှင်။
ဟုတ်ကဲ့ဒီကနေ့ချင်းပါတဲ့ရခိုင်ပြည်နယ်လွတ်တော်မှာရခိုင်မျိုးသားပါတီကလွတ်တော်အမတ်တွေအနေနဲ့အမဲရောင်စတစ်ကာကမ်ပိန်းပြုလုပ်ခဲ့ကြပြီးရခိုင်ပြည်နယ်ဝန်ကြီးချုပ်အဖြစ် NLD ပါတီကဦးညီပူကိုကြေညာချိန်မှာရခိုင်မျိုးသားပါတီကလွတ်တော်ကိုယ်စားလှယ်တွေအားလုံးလွတ်တော်တွေကထွက်ခွာခဲ့ကြပါတယ်ရခိုင်ပြည်နယ်ကမဲဆန္ဒနဲ့တော်တော်များများမှအနိုင်ရထားတဲ့ရခိုင်မျိုးသားပါတီကကိုယ်စားလှယ်ကိုဝန်ကြီးချုပ်အဖြစ်ရွေးချယ်တင်တယ်လို့ယူဆတဲ့အတွက် ANP ပါတီကပြည်နယ်လွတ်တော်အမတ်တွေအနေနဲ့NLD ပါတီကဦးညီပူကိုဝန်ကြီးချုပ်အဖြစ်ကြေညာချိန်မှာလွတ်တော်တွေကထွက်ခွာရခြင်းဖြစ်တယ်လို့ရခိုင်မျိုးသားပါတီကိုစားပြုဘူရီတောင်မြို့နယ်မဲဆန္ဒနယ်အမတ်နှစ်ကပြည်နယ်လွတ်တော်အမတ်ဦးထွန်းအောင်သိန်းကပြောပါတယ
်။ဦးညီပူရဲ့ရခိုင်တရားဝင်ဖြစ်ပါတယ်။ဒါပေမဲ့ကျွန်တော်ဒီနေ့ဒီမိုကရေစီလမ်းကြောင်းကိုသွန်နေတဲ့အချိန်ခါမှာဒီမိုကရေစီအလားအကြောင်းအရာကျွန်တော်တို့ကရခိုင်ပြည်နယ်ထဲမှာကျွန်တော်တို့အများဆုံးအရင်နိုင်ငံရဲ့ပါတီဖြစ်တယ်ခင်ဗျာနော်။အဲ့ဒီနိုင်ငံရဲ့ပါတီဖြစ်တဲ့အတွက်ကြောင့်မြို့သားဒီမိုကရေစီဟာအလားကျွန်တော်တို့ဒီမိုကရေစီဖြစ်စဉ်နဲ့အညီအဲ့ကျွန်တော်တို့ဒီမှာရခိုင်ပြည်နယ်ထဲမှာအများဆုံးအနိုင်ရတဲ့ပါတီတွေကရွေးချယ်တင်လို့ကျွန်တော်တို့ဟလာဤလိုဟလာကျွန်တော်တို့ဟလာယုံကြည်ထားပါတယ်ခင်ဗျာနော
်အခုလိုသဘိမောက်တာဟာရခိုင်အမျိုးသားပါတီကိုယ်စားလှယ်တွေရဲ့စန္ဒအရသာဖြစ်ပြီးပါတီနဲ့သက်ဆိုင်ခြင်းမရှိဘူးလို့ ANP ပါတီကကိုယ်စားလှယ်တွေကပြောပါတယ်ရခိုင်မျိုးသားပါတီကကိုယ်စားလှယ်တွေအနေနဲ့သူတို့အခွင့်အရေးအတွက်သဘိမောက်တာနဲ့ပတ်သက်လို့ဘာမှပြောစရာမရှိသလိုရှေ့လျှောက်ရခိုင်ပြည်နယ်အရေးအတွက်ပူးပေါင်းဆောင်ရွက်ဖို့ပဲစန္ဒရှိတယ်လို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဘက်ကပြောပါတယ်။ NLD ပါတီကိုစားပြု၊ဂွားမြို့နယ်မဲဆန္ဒနယ်အမတ်တက်ကပြည်နယ်လွတ်တော်ကိုယ်စားလှယ်ဦးစိုးဝင်းကအခုလိုပြောပါတယ်
။အဲကျွန်တော်ပြောရတာဘလို့ဦးပြောရတာမရှိပါဘူး။တို့ရဲ့တို့ပါတီရပါတီနမနိုင်ရထားတဲ့ခါကြတော့ဒီလိုလဲဒီဆက်တော်ကလေးနမနိုင်ရထားတော့ရောပါတီရလည်းဒီပြောဒီကနေ့တော့ပေါ့။ဟာကျွန်တော်ဘက်ကတော့အခုပေါင်းဆောင်ရဖို့အစ်မပဲရထားပြီးနေရေးဒီကနေ့ဆော့ဒီယိုတက်လို့ဆိုလို့ရှိရင်ဆော့ဒီယိုနဲ့ကြိုးစားပါတီနဲ့ဆိုတော့ပြုဝဆောင်ဖို့အသင့်ရှိပါတယ်
။ပြည်နယ်ဝန်ကြီးချုပ်ဟာဒေသရင်းမဲအများဆုံးအနိုင်ရထားတဲ့ ANP ပါတီကကိုယ်စားလှယ်ဖြစ်ဖို့လိုပြီး ANP ပါတီအနေနဲ့ပြည်နယ်အစိုးရကိုဦးဆောင်ခွင့်မရှိရင်အတိုက်ခံပါတီအဖြစ်ရပ်တည်သွားမယ်ဆိုတော့ ANP ပါတီရဲ့သဘောထားကြေညာချက်ကိုဇန်နဝါရီ19ရက်နေ့ကထုတ်ပြန်ခဲ့တာလည်းရှိပါတယ်။ရခိုင်မျိုးသားပါတီအနေနဲ့အခုချိန်မှာအတိုက်ခံလို့ဖို့စောနေသေးပြီးအမျိုးသားဒီမိုကရေစီဖွဲ့ချုပ်ကဥဆောင်ဖွဲ့စည်းတဲ့ပြည်နယ်အစိုးရအဖွဲ့အနေနဲ့တကယ်လက်တွေ့မှာရခိုင်ပြည်နယ်အရေးအတွက်ဘာမှမလုပ်ပေးနိုင်ဘူးဆိုမှသာအတိုက်ခံလို့တင်တယ်လို့မြန်မာနိုင်ငံရေးစောင့်ကြည့်လေလာသူတွေကဆိုပါတယ်။လက်ရှိမြန်မာနိုင်ငံရေးကိုစောင့်ကြည့်လေလာနေပြီးတရားလွတ်တော်ရှိနေတဲ့ဦးလေးဖြစ်တဲ့ဦးမောင်မောင်ဝင်းကအခုလိုသုံးသပ်ပါတယ်
။အဲ့တော့ဟိုကျွန်တော်အကြံပြုရင်တော့လက်ရှိ NLD ကဒါသူ့အနေနဲ့တိုင်းတစ်ပြည်လုံးနဲ့လွှမ်းခြုံတဲ့လုပ်ငန်းတွေရှိလို့ဝန်ကြီးချုပ်တွေကို NLD ကတောင်းပေးတဲ့သဘောပဲအဲ့ဒါလေးကိုဒီအစိုးရဖွဲ့တဲ့အခါမှာလည်းပဲရခိုင်ပါတီကလည်းပူးပေါင်းပါဝင်ပြီးတော့အတိုင်းအတာတစ်ခုလေးပြီးတော့လိုက်ပါပြီးတော့ဆောင်ရွက်တင်တယ်လို့ထင်ပါတယ်။နောက်ဆောင်ရွက်တကယ်တမ်းလက်တွေ့ဆောင်ရွက်တဲ့အခါကျတော့မှအခက်အခဲတွေ့လာခဲ့မယ်။နောက်ဒါရခိုင်ပါတီနဲ့ရခိုင်ပြည်သူတွေရဲ့အကျိုးစီးပွားကိုဝန်ကြီးချုပ်တို့နော် NLD တို့ကဖော်ဆောင်မပေးနိုင်ဘူးဆိုတဲ့အချိန်တိုင်းအတာတစ်ခုကြတဲ့အခါကျမှဒါလည်းနော်အတိုက်ခံလုပ်တင်ပါလေ
2008ဖွဲ့စည်းပုံအခြေခံဥပဒေအရ2015ရွေးကောက်ပွဲမှာတနိုင်ငံလုံးအတိုင်းအတာနဲ့တခဲနဲ့အနိုင်ရမျိုးသားဒီမိုကရေစီအဖွဲ့ချုပ်အနေနဲ့ပြည်နယ်နဲ့တိုင်းဒေသကြီးအစိုးရအဖွဲ့အလုံးကိုဥဆောင်ဖွဲ့စည်းခွင့်ရှိတာဖြစ်ပါတယ်။မျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါအောင်ဆန်းစုကြည်အနေနဲ့မတ်လ24ရက်နေ့ကနေပြည်တော်မှာရခိုင်မျိုးသားပါတီကိုယ်စားလှယ်တွေနဲ့တွေ့ဆုံခဲ့ပြီးအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကဥဆောင်ဖွဲ့စည်းမဲ့ရခိုင်ပြည်နယ်အစိုးရအဖွဲ့မှာရခိုင်မျိုးသားပါတီကကိုယ်စားလှယ်တွေကိုပါပါဝင်စီလိုကြောင်းရှေ့လျှောက်ရခိုင်ပြည်နယ်အရေးကိုပူးပေါင်းဆောင်ရွက်ဖို့ဆွေးနွေးခဲ့ကြပါတယ်။ရခိုင်မျိုးသားပါတီအနေနဲ့တော့ရခိုင်ပြည်နယ်လွတ်တော်မှာ23နေရာရရှိထားပြီး NLD ပါတီကတော့8နေရာရရှိထားတာဖြစ်ပါတယ်ရှင်။